ရန်ကုန်မြို့နယ်အတော်ပြင်းများမှာတော့မင်းညာကစစ်တပ်ရဲနဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကနေအိမ်ဒီအတော်ပြင်းများကိုဝင်ရောက်ဖမ်းဆီးတာတွေလုပ်ခဲ့ပြီးတော့မြို့သားလေးမကွေးစီဖွဲ့ချုပ် NLD ပါတီဝင်တွေအတော်များများဖမ်းခံခဲ့ရပါတယ်။ဒါပြင်တောင်မွေမြို့နယ်ကြောင်မြောင်းနဲ့ဗမေးတမ်းမြို့နယ်တွင်းမှာလည်းပြစ်ခတ်တာတွေရှိခဲ့ပါတယ်။ဒီကြောင့်နဲ့ပတ်သက်ပြီးကျွန်တော်ရန်ကုန်တင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ စစ်တပ်ကအနာသိမ်းမှုကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေနိုင်ငံတော်ဆက်ဖြစ်နေချိန်မှာပဲရန်ကုန်မှာတော့မင်းညာကလုံခြုံရေးအာဏာပိုင်တွေဘက်ကရက်ွက်တီနေအိမ်တွေထိဝင်ရောက်ဖမ်းဆီးတာတွေလုပ်ခဲ့ပါတယ်။လမ်မတော်ကြောက်တာဗဘေးတန်းအလုံးစမ်းကြောင်းတောင်းမွေတကုံတာဂိတပါဝင်နေရာတော်များများမှာဖမ်းဆီးတာတွေလုပ်ခဲ့ပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD
ပါတီဝင်တို့ချုပ်ဖမ်းဆီးခံခဲ့ရပါတယ်။အစ်မရောက်နေကြပြီအဖေနဲ့ကိုခေါ်လိုက်နေတယ်။
ကျောင်းသားမျိုးနယ်36လမ်းမှာတော့မင်းညာကNLD ပါတီဝင်ဦးအောင်ကြီးနဲ့ကိုမြင့်အောင်တို့ကိုစစ်တပ်နဲ့ရဲကလာရောက်ဖမ်းဆီးခေါ်ဆောင်သွားတယ်လို့မိသားစုဝင်တဦးဖြစ်တဲ့မတ်တီရီက VOE
ကိုပြောပါတယ်တို့တွေလမ်းထိပ်ကိုရောက်လာတာမြန်မာကဗယ်ရီကိတ်ပိတ်ထားတယ်အဲကင်းသမားတွေလည်းရှိတယ်အဖေနဲ့ကိုညလည်းတို့လည်းပြင်မှရှိတယ်တို့တွေဝင်လာတာကိုမြင်လည်းမြင်အောင်အကုန်ကင်းသမားတွေလည်းပုံအဖေနဲ့ကိုလည်းအိမ်ထဲဝင်ပြီးတကားတွေပိတ်မီးတွေပိတ်ပြီးနေနေပါတယ်တို့ဗယ်ရီကိတ်ကိုလိုက်ချိုးပြီးဝင်လာတယ် ဝင်လာပြီးတော့သူတို့ဝင်ဝင်ချင်းမှာစစ်သားများကလမ်းထဲဝင်သွားတယ်ပထမအိမ်မားပြီးသူအနောက်ကိုသွားလိုက်သေးတယ်အမှတောက်သားရဲပါပါတောက်သားရဲကတော့အိမ်မားနဲ့အိမ်မားနဲ့ဆိုသူတို့အနောက်ကိုပြန်ချောက်လာချောက်လာပြီးညီမတို့အိမ်ရှိတဲ့ကိုချောက်လာပြီးတကားလာခေါက်အိမ်ရှင်တို့အိမ်ရှင်တို့တကားဖွင့်ပေးပါသူညီမတို့ကတော့ကြောင်မအတန်မသေးပဲနဲ့တိတ်ဆိတ်ပြီးနေနေကြတယ်ဒါပေမဲ့တကားဖွင့်ပေးပါလို့ခါမတွန်း ီးတော့တပင်းပေးထားတဲ့လူရှိရဲ့ဆိုပြီးအဲ့လိုပြောပါတယ်အဲ့လိုထုတ်ခိုင်းတယ်ဒီမှာတော့မရှိဘူးဒီမှာမရှိဘူးလို့ပြောတော့မင်းတို့ထုတ်ပေးမလားမထုတ်ပေးလားမထုတ်ပေးဘူးဆိုရင်တကားချင်းချိုးပြီးဝင်လာမယ်လို့ပြောပါတယ်တနက်လည်းတနက်နဲ့လည်းဖြစ်ပါမယ်လို့ပြောရဲပို့အဲ့နောက်ဆုံးအဖေနဲ့ကွာအိမ်မှာကလေးရှိတယ်တကူးဖြစ်မှကြောက်လို့သူတို့ထလာသေးတယ်ထလာသေးရတယ်မတော်မေးရခဏလေးတော့ကိုလိုဘာကြောင့်လဲဘာကြောင့်လာခေါ်လဲဝရန်ကြဆိုတော့အဲ့ဒါလေအခုချိန်မှလာမမေးပါနဲ့လူတွေပဲခေါ်ပါပါမယ်တဲ့လူတွေပဲလိုက်ခဲ့ပါတဲ့လုံးဝမရိုက်ပါဘူးသူတို့ကတိပေးပြီးတော့ခေါ်ပါတဲ့အခုသူတို့မျိုးတော်ခမကိုခေါ်ပါကြတယ်လမ်းကလူတွေကတော့နောက်ပိုင်းလိုက်သွားကြတယ်လိုက်သွားကြတဲ့ချိန်မှာတော့သူကဘာကြောင့်လဲဆိုတာမပြောပြဘူးတဲ့အကုန်လုံးပြန်မှဆက်မစ်အချိန်ပေးရမပြန်လို့ရှိရင်ပြစ်မယ်ဆိုပြီးသူတို့မျိုးတော်ခမကတော့ပြန်ချင်းကြောက်တယ်အဲ့ရကွက်ကလူတွေကပြန်ပြေးလာကြရတယ
်ဘာကြောင့်ဖမ်းတယ်လို့ရောထင်လဲ
ညီမထင်တာတော့ညီမတို့ကဒီနိုင်ငံမှာလုံကြောင်းရင်းဆိုလည်းအပြေးပါလို့ပြရပြီညီမတို့ကအနတီပါတီဝင်နေလည်းဖြစ်တယ်ပြီးတော့ဟိုတာနာပြတောင်းတာရပါလေလမ်းထိပ်မှာညီမတို့လမ်းထိပ်မှာပြလို့ရှိရင်အရေးကြောင်းသူတို့ပြေးပြီဆိုညီမတို့ကစကားတွေဖွင့်ပြီးတယ်အိမ်နေပြီညီမတို့ကဥဆောင်ပုံစံဖြစ်နေတယ်အဲ့လိုကြောင်းလို့ထင်တာပဲ
ဘယ်အဖွဲ့ကဖမ်းသွားတာလဲ
အဖွဲ့ကဖမ်းသွားတယ်ဆိုတော့သူတို့လေဘင်းတပ်မီတွေပါတယ်စစ်သားတွေပါတယ်တောင်းတာရဲတွေပါတယ်ဘယ်ကိုဖမ်းသွားလဲဆိုတော့အမညီမရောင်မပြောက်ကတော့ညီမကလိုက်မယ်ဆိုပြီးအသေးနဲ့လိုက်သွားတိုက်သွားတော့မျိုးတော်ခမနဲ့ရောက်တော့သူတို့ဒီရဲဝင်တော့မယ်တဲ့အမမလိုက်ပါနဲ့ဆိုပြီးတော့သူ့ကိုသွားခိုင်းလိုက်ပါတော့ဟုတ
်ညီမအဖေနဲ့အကိုနှစ်ယောက်စလုံးက NLD ပါတီဝင်လား
သူတို့နှစ်ယောက်စလုံးကညီမတို့တအိမ်လုံးတော်တော်များများအကောင်လာပါတီဝင်နေပါဟုတ်အ
ဲ့တော့အခုလို့ဖန်းစည်းသွားတဲ့အပေါ်မှာရောအဲဗာများပြောကျင်တယ
်တော့မတရားဘူးဘလို့မှသူတို့ပြောလဲတော်လို့မရဘူးအိမ်ထဲဝင်မှအသေးရလဲချင်းကြောက်တယ်အိမ်မှာလဲကလေးတွေငငယ်လေးတွေအများကြီးပဲအကုန်လုံးကလက်မငုံနေကြအကုန်လုံးကအမရရောအမေကလည်းရောဂါနဲ့အမေကလည်းငုံနေတယ
်ဒါပြင်39လမ်းမှာနေထိုင်တဲ့ NLD ပါတီဝင်တဦးလဲမင်းညကဖမ်းဆီးခံလိုက်ရတယ်လို့သူမကပြောပါတယ်တစ်ချိန်တည်းမှာပဲဗဘဲရန်မြို့နယ်လမ်း30နဲ့တာမွေမြို့နယ်အတွင်းကအာတော့ကရက်ွက်တွေဘက်မှလဲဝင်ရောက်ဖမ်းဆီးတာတွေနဲ့ပြစ်ခတ်မှုတွေရှိတာကို Facebook လူမှုကွန်ရက်တွေမှာတင်ထားတဲ့ video file တွေမှာတွေ့နေရပါတယ
်။အကုန်တက်နေတာပဲလူတိုင်းဟု
တ်။ဆန်းချောင်းမြို့နယ်ဘက်မှာလည်းလုံခြုံရေးတပ်ဖွဲ့ဝင်တွေဟာကားဆင်း20လောက်နဲ့ရောက်လာခဲ့ပြီးတော့မုံမခလန်းကရက်ကြီးအုပ်ချုပ်ရေးမှူးတယောက်ကိုဝင်ရောက်ဖမ်းဆီးခဲ့တယ်လို့ဆန်းချောင်းမြို့နယ်မှာနေထိုင်သူတဦးကပြောပါတယ်။ကိုယ
်နိုင်ကိုယ်နဲ့ဆန်းနိုင်ဝင်းကြားလာမှာတော့မမနာလာတော့ဝင်အောင်ပြင်ပါကြ။အဲ့မှာရကြတိရောက်ရှိနေကြ။ကျွန်တော်ပြည်သူ့အပြင်သားတွေရကြတိရောက်ကျွန်တော်ဝင်အောင်အားပြုလို့ကျွန်တော်ကြ။အဲ့မှာရကြတိရမရှိတော့ဘူးကြ။အဲ့ဒီကြဆောင်းပေါင်းပြီးတော့ပြေးရတယ်ကြ
။ဆေးဥတို့ရေးကောင်စီက NLD ပါတီဝင်တွေအနေနဲ့ပြည်ထောင်စုလွတ်တော်ကိုစားပြုကော်မတီ CRPH နဲ့ပတ်သက်ခြင်းမရှိဘူးဆိုတာကိုမနေ့မတ်လ6ရက်နေ့မှာနောက်ဆုံးထားပြီးအကြောင်းကြားဖို့ပြောကြားထားတာဖြစ်ပြီးတော့အဲ့လိုအချိန်မှာပဲအခုလိုမျိုးညဘက်ဒီမှာဝင်ရောက်ဖမ်းဆီးတာတွေလှုပ်ဆောင်လာနေတာပါ ငင်းညာစွာဆန္ဒပြတဲ့သူတွေကိုအကြမ်းဖက်နှိမ်နှင်းမှုတွေဥပဒေမဲ့ဖမ်းဆီးမှုတွေကိုရပ်တန့်ဖို့ကုလသမဂ္ဂနဲ့အမေရိကန်အပါအဝင်နိုင်ငံတကာအတိုင်းအဝန်ကတိုက်တွန်းနေတဲ့ကြားမှာပဲမြန်မာလူမျိုးရေးတပ်ဖွဲ့တွေကဆန္ဒပြတဲ့သူတွေကိုနှိမ်နှင်းမှုတွေဖမ်းဆီးမှုတွေကိုဆက်လုပ်လာနေတာဖြစ်ပါတယ်ခင်ဗျာကျွန်တော်ရန်နိုင်ပါ